UNESCO ကကမ္ဘာပေါ်မှာထိန်းသိမ်းစောင့်ရှောက်ရမယ့်ဒေတာအဖြစ်နဲ့သတ်မှတ်ထားတဲ့အင်းလေးဒေတာအတွက်ဝိုင်းဝန်းပြီးထိန်းသိမ်းဖို့လိုအပ်နေတာကိုဒီတစ်ပတ်မှာပြောပြပေးမှာပါ။ဒီမဲ့တော့သဘာဝတော်ရိုင်းဖြစ်နဲ့ထိန်းသိမ်းဖို့သတ်မှတ်ထားတဲ့အင်းလေးဒေတာဟာ wetland လို့ခေါ်တဲ့စိတ်မြေအရပ်ပါ။ရှမ်းပြည်တောင်ပိုင်းတောင်ကြီးကန်ညောင်ရွှေပင်လောင်းနဲ့ဖဲခုံမြို့နယ်တွေမှာ642.32 student mile အကျယ်ကိုဘေးမဲ့ရောဖြစ်နေ1985ခုနှစ်မှာစတင်သတ်မှတ်ခဲ့တာဖြစ်ပါတယ်2003ခုနှစ်မှာတော့ ASEAN Heritage Parks ASEAN အမွေအနှစ်ဥယျာဉ်တစ်ခုဖြစ်နေသတ်မှတ်တာကိုခံခဲ့ရတာပါ2015ဇူလိုင်လဲမှာတော့ UNESCO က World Network of Biosphere Reserve ဇီဝအဝန်းနယ်မြေဖြစ်နေထိန်းသိမ်းစောင့်ရှောက်ဖို့သတ်မှတ်ခဲ့တာဖြစ်ပါတယ်။အင်းလေးကန်ဟာ45 student mile ကျယ်ဝန်းပြီးမြန်မာနိုင်ငံမှာဒုတိယအကြီးဆုံးကန်ကြီးတစ်ခုဖြစ်ပါတယ်။ကန်အရွယ်ပမာဏသိပ်မကြီးပေမဲ့ကမ္ဘာပေါ်မှာဘယ်နေရာမှမတွေ့ရတဲ့ငါးမျိုးစိတ်တွေ၊ခရုမျိုးစိတ်တွေရှင်တန်ပေါက်ဖွားတဲ့နေရာဖြစ်ပါတယ်။စိတ်မြေပြောင်းနှင့်အမျိုးပေါင်း90၊နေရောင်ခြည်ကောင်းကောင်းရတဲ့တစ်တောမှာနေထိုင်တဲ့နှစ်မျိုးစိတ်က255မျိုး၊ငါးမျိုးစိတ်54မျိုး၊လိမ်မျိုးစိတ်3မျိုး၊လိပ်ပြာမျိုးစိတ်ပေါင်း94မျိုး၊တွားတွားတရဝရင်းနဲ့အပင်မျိုးစိတ်အများပြားရှိနေပြီးအဲ့ဒီထဲမှာတစ်ခွာအမျိုးပေါင်းက184မျိုးရှိပြီးရေမော်မျိုးက12မျိုးလောက်ကိုရှိနေတာပါအခုလိုအဖိုးတန်တန်စောင့်ရှောက်ဖို့အတွက်လိုနေတဲ့အင်းလေးဒေတာမှာသဘာဝဝန်းကျင်ထိခိုက်မှုတွေရှိနေတယ်လို့သဘာဝဝန်းကျင်ဆိုင်ရာအင်ဂျင်နီယာဒေါ်အေးကြီးကပြောပါတယ
်အထူးကမြင်နေမှုတွေ့ရတော့အထူးသဖြင့်နော်မြောစာကြောင့်ဖြစ်တဲ့ရေတူးညင်ညမ်းမှုရယ်နောက်တစ်ခုကရေရဲ့အရေးတွေးကြဆင်းတဲ့အပိုင်းနောက်တစ်ခုကရေရဲ့ပမာဏပေါ့နော်ဒီပမာဏနည်းလာတဲ့ဟာလေဒါလည်းသဘာဝပတ်ဝန်းကျင်ပြဿနာလို့ပြောလို့ရတယ်ခုမှဖြစ်နေတာ nutrient pollution ပေါ့နော်အာဟာရဓာတ်ဩဇာဓာတ်များပြားနေတာပေါ့အဲ့ဒါဖြစ်တယ်ဘာလို့ဆို nitrogen နဲ့ phosphorus တွေများနေတယ် fertilizer တွေကဒီဓာတ်မြေဩဇာတွေကလာတဲ့ဟာများနေတာလည်းဖြစ်တယ်နောက်တစ်ချက်ကလည်း sedimentation ပေါ့အနေချမှုဒါမှမဟုတ်နုံးတယ်ဖို့ပေါ့နော်ဖြစ်နေတယ်အဲ့လိုဖြစ်ခြင်းကြောင့်ရေတူးရဲ့ပမာဏကလည်းနည်းနေတယ်နောက်အကြီးအကျယ်ဆုံးပြဿနာတစ်ခုကအဆိုင်ခင်းအညစ်အကြေးတွေကိုကင်တွယ်ဖြေရှင်းမှုပေါ့နော်မရှိဘူးအမိုက်တွေဆုံးပြမှုကအစားလူရဲ့မိန်းမတွေဘာတွေကအစားပေါ့နော်ဘလို့ကင်တွယ်မလဲဆိုတာကိုအစီအစဉ်မရှိပါဘူးအဲ့ဒါကစိန်ခေါ်နေပါတယ
်အင်းလေးမှာလူလုတ်ကျွံ့မျောတွေရှိပါတယ်စိုက်ခင်းတဲ့ကအပင်တွေအာဟာရဖြစ်စေဖို့အတွက်ကျွေးတဲ့ဓာတ်မြေဩဇာတွေဟာကံရည်တဲ့ကိုဓာတ်ရိုက်ဝင်သွားတာမို့အတိုင်းဆာနဲ့သုံးဖို့နားမလည်သူတွေကြောင့်ဩဇာဓာတ်ညဉ့်ဉန်းမှုကိုဖြစ်စေပါတယ်။နောက်ထပ်ကံရည်ကိုညှဉ်းနှွမ်းစေတဲ့ဖြစ်ရပ်ကနှုံးတင်တာဖြစ်ပါတယ်။အင်းလေးကံရည်မြောက်နဲ့အနောက်ဖက်ရေဝေကုန်းတန်းတွေကနေကံထဲကိုဝင်တဲ့ရေဟာအဲ့ဒီဒေသတွေမှာတစ်တောပြုံးတိမှုတွေကြောင့်မြေစည်းလွှာကိုမထိန်းနိုင်ပဲနှုံးအနှစ်တွေပါနေတာပါ။အခုလိုသဘာဝဝန်းကျင်ပျက်စီးမှုတွေအပြင်လူတွေရဲ့လုံရကြောင့်လည်းနှုံးပြဿနာရှိနေပါတယ်။ဒီအတွက်အင်းလေးကံရဲ့ဝင်းကျင်ကမြေကိုဘယ်လိုအသုံးချရမလဲဆိုတာကိုအစိုးရကကြီးကြပ်ပြီးစီမံခန့်ခွဲဖို့လိုနေတာပါ
။ကံတစ်ခုကိုထိမ့်သိမ်းဆောင်တဲ့ဆောက်တဲ့နေရာမှာကံထဲမှာတဘာဝပတ်ဝန်းကျင်ပတ်သက်တဲ့ပြဿနာဖြစ်နေလို့ရှိရင်ကံပတ်လေကမြေတွေကိုဘယ်လိုသုံးတယ်လဲဘာလို့လဲဆိုတော့သူတို့ကရေဝေးရေလဲဒေသတွေမှာပါမယ်ဒီ catchment area လို့ခေါ်တာပေါ့နော်။ဘလိုများဖြစ်နေတယ်လဲဆိုတော့လည်းကြည့်ရပါမယ်အခုလောလောဆယ်မှာတော့အင်းလေးဒေတာဟာဒီနိုင်ငံသားတွေလည်းလာရဲဆိုပြီးတော့ကံပတ်ပတ်လည်းမှာဟိုတယ်ရောစားသောက်ဆိုင်တွေရောအရင်များနေပါတယ်အစားဥရှိပါဖြစ်တခုခုစောက်တော့မယ်ဆိုလို့ရှိရင်မြေတူးဆွားပါတယ်တူးဆွားပြီးလုပ်တဲ့အခါမှာအဲ့ရရှိတဲ့နှုံးတွေပါတယ်ကနောက်ဆုံးကံလေးရောက်လာပါတယ်အမေရိကန်ပြည်မှာဒီလိုစောက်မယ်ဆိုလို့ရှိရင်တဲတွေမြေကြီးတွေကိုကံထဲကိုမြေထဲကိုမရောက်အောင်လုပ်ပေးရပါတယ်ဒီပါလာတဲ့ဖုံလေးနဲ့အမှုန်တွေကရည်လေးရောက်သွားရင်ရည်လေးရဲ့ချီနေမှုကိုနှောက်ရက်တယ်။ဒီတော်ဝါတွေကသူတို့မှာအနေရောင်ကိုမြင်မှုလို့လေ။တော်ဝါအသေးလေးဆိုလို့ရှိရင်လည်းဖုံနေတဲတွေများနေသူတို့ဖုံးဥသွားပြီးသူတို့ကမနေနိုင်တော့ဘူး။အဲ့ဒါအရေးကြီးတယ်။ Land use ကရေဝေရေလဲနေရာမှာရှိတဲ့အနီးဆက်တဲ့နေရာမှာမကြသေးဘူး။သူနဲ့သူ့နေရာတစ်ခုလုံးရှိတဲ့တခြားနေရာကစီးပွားရေးလုပ်ငန်းတွေပေါ့နော်။ဘာတွေလုပ်နေလဲ။ဥပမာဆိုရင်တီချစ်လိုနေရာမျိုးပေါ့နော်။တီချစ်လိုနေရာမှာဆိုရင်ကြောင်မီးသေးမဲ့အချီးပဲလုပ်နေတယ်။အများကြီးပဲထွက်နေတယ်။အဲ့ရရှိတဲ့အညစ်ကြီးတွေအကြီးတွေအကုန်လုံးကဘလူးချောင်းကတဆင်ဒီထဲကိုလာမှာပဲဒီအင်းလေးကရောက်တဲ့အခါမှာဒီဓာတုပြေရာပစ္စည်းတွေကြောင့်လည်းအင်းလေးရဲ့ရေရဲ့အရေးတွေဒုက္ခရောက်တယ်။နောက်ပြီးတော့ပါလာမဲ့ဖုံနေအမှုန်နေပေါ့နော်အဲ့ဒါတွေကလည်းပြဿနာအဲ့တော့
ညည်းကြီးကိုဘယ်လိုတုံးဆွဲတယ်လဲဆိုတာအရေးပါပါတယ်အခုဟိုယူနက်ကနေပြီးတော့အင်းလေးဒေတာကိုကမ္ဘာပေါ်မှာစောင့်ရှောက်ထင်းတယ်ရမယ်နေရာဖြစ်တတ်မှတ်လိုက်တယ်ပေါ့နော်ဆိုတော့ဒီလိုမျိုးတတ်မှတ်လိုက်တာနဲ့ပဲဒီအင်းလေးဒေတာရဲ့တဘာဝဝန်းကျင်ပျက်စီးမှုကိုတားဆီးနိုင်မှုလို့ထင်ပါလားဒါ
ဒီဟာစနစ်ကသူ့ဟာနဲ့သူပြန်ဟန်ချက်မညီဘူးဖြစ်နေတယ်။ဘာကြောင့်လဲဆိုတော့ဓာတ်မျိုးစက်တက်တလာတွေမကသေးဘူး။ရေပမာဏနည်းလာတော့နောက်ပြီးတော့ပတ်လေရလေတတောင်းနေပြုံးတိတဲ့ပြဿနာပေါ့နော်။မိုးရွာတဲ့ ပုံစံကိုသွားပြီးတော့ထိကြိုက်တယ်မိုးရေရလဲပမာဏလဲကြောင်းလဲသွားမယ်အိတ်ပြဿနာလဲရှိတယ်နောက်တစ်ချက်ကမှိတ်ပြဿနာနောက်အင်းလေးကံထဲမှာခီးတယ်လာတဲ့ခါမှာမော်တော်ဘုတ်တင်နဲ့သွားတဲ့ခါမှာဆက်စီယူတဲ့ပြဿနာဒီဆက်စီရလဲတဘာဝပုံဝင်ခြင်းတလုံးမတင့်တော်ဘူးရေးတော်ဝါးတွေအများကြီးဒုက္ခဖြစ်တယ်အခြားနိုင်ငံတွေကကုတော်ညာလဲဒါကသူများကိုမိခိုးနေတာဖြစ်တယ်အင်းလေးကံရရှိတဲ့ ဝင်ငွေတည့်အချိုးပမာဏတစ်ခုကိုတော်တော်လောက်လောက်လောက်ကိုပြန်ပြီးတော့အင်းလေးကံကြီးထင်းထင်းကာကွယ်ဖို့လုံးမသာအင်းလေးကံဆက်ပြီးတော့တည်ရှိနိုင်မယ်အင်းလေးကံရဲ့ဂီဟတ်စနစ်အားလုံးဆက်လက်ပြီးတော့ UNESCO program တစ်ခုနဲ့မရပါဘူးပညာပေးလေးနည်းနည်းလေးပမာဏနဲ့မရပါဘူးအလုံးအင်းနဲ့လုံးမရမယ်ပြဿနာရှိတာတဘာဝဝန်းကျင်ဆိုင်ရာ
engineer ဒေါ်အီးစီရဲ့ပြောကြားချက်နဲ့ပဲ ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲကျန်လာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်ပါ။